ဟားမက်စ်တွေးကြွအဖွဲ့တွေရဲ့ရုတ်တရက်တိုက်ခိုက်လာမှုကိုလက်တုံ့ပြန်ဖို့အတွက်အစ္စရေးကအရန်တက်တွေစင့်ခေါ်နေတဲ့တစ်ချိန်တည်းမှာပဲဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေအကြိမ်ပေါင်းများစွာတိုက်ခိုက်ခဲ့ကြောင်းအစ္စရေးစစ်တပ်ကဒီနေ့ပဲပြောပါတယ်အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူရေတပ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟာဂါရီကတော့ဟားမက်စ်တွေးကြွတွေကျူးကျော်ဝင်ရောက်ခဲ့တဲ့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကပြန်လည်ထိန်းချုပ်နိုင်ပြီလို့သတင်းတောက်တွေကပြောပါရယ်အစ္စရေးထိန်းချုပ်ထားတဲ့နေမြေတွေရောက်နေတဲ့စစ်တွေးကြွတွေကိုလည်းဆက်လက်ရှာဖွေနေရလို့ရေတပ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟာဂါရီကပြောပါရယ်ဒီတိုက်ခိုက်မှုတွေကြောင့်တနင်္လာနေ့နေ့လယ်ပိုင်းစည်ရင်းအရအစ္စရေးမှာလူ900နဲ့ဂါဇာမှာလူ900နီးပါးတိဆုံးခဲ့ရပါတယ်ကုလသမဂ္ဂကလည်းဂါဇာကမ်းမြောင်ဒေသမှာလူပေါင်း 13,300 ကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ပြောပါရယ်အစ္စရေးကာကွယ်ရေးဝန်ကြီးယူဝက်ဂါလန်ကလည်းဂါဇာကမ်းမြောင်ဒေသမှာလျှက်စစ်တအားအစားအစာနဲ့ရေနဲ့သဘာဝဓာတ်ငွေအသုံးပြုခွင့်ကိုဖျက်တောက်မယ်လို့ဗီဒီယိုထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါရယ်အရန်တပ်သား 3,000 ကျော်ကိုစုဆောင်းထားတယ်လို့လည်းပြောပါရယ်အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူးမားကတော့တိုက်ဆုံသူတွေထဲမှာအနည်းဆုံးအမေရိကန်၄ဦးပါဝင်ပြီးအရေးအတွက်တိုးလာနိုင်တယ်လို့ပြောပါရယ်အစ္စရေးတိုက်ခိုက်မှုကြောင့်တိုက်ဆုံသူတွေထဲမှာဗြိတိန်၊ပြင်သစ်၊နီပေါ်၊ထိုင်းနဲ့ယူကရိန်းနိုင်ငံသားတွေလည်းပါဝင်ပါတယ်။ EU နိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲကတော့မနေ့ကမှ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကိုခေါ်ယူပြီးအခြေအနေကိုဆွေးနွေးဖို့ပြောထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမနေ့ကတကားပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်ရှင်။